တော်တော်ရှင်များရှင်အာဖရိကမှာ HIV AIDS ကိုခံဆောင်အားကြရောဂါတိုက်ဖျက်ရေးမှာတကယ်ကိုထူးခြားမှုရှိရအောင်အမေရိကန်ကဆောင်ရွက်နေပါတယ်လို့သမရဘုရှ်ကပြောပါတယ်အာဖရိကအတွက်အဲ့ဒီသတင်းစကားကိုသမရဘုရှ်က VOA ကနေတာတီးတံပေးပို့လိုက်တာဖြစ်တဲ့အကြောင်း VOA သတင်းဆောင်မိုက်ကယ်ဘိုမန်ရေးသားထားတဲ့အတိုင်းကျွန်မကပဲအစီရင်ခံပါမယ်တမနစ်ခွဲရှိတဲ့သတင်းစကားမှာသမရဘုရှ်ကဆာဟာရာတိုက်ခန္ဓာရအောက်ပိုင်းဝန်ကျင်ဒေသနေရာအတော်များများမှာပြန့်နှံ့ဖြစ်ပေါ်နေတဲ့ AIDS ကိုခံဆောင်အားကြရောဂါကိုတားဆီးဖို့ဟာအမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ဦးစားပေးကိစ္စရပ်တစ်ခုဖြစ်တယ်လို့ပြောပါတယ်
။ America helped found the Global Fund to Fight AIDS, Tuberculosis and Malaria and we provide about a third of its funding. 2 years ago I announced the emergency
American ပြည်ထောင်စုဟာ AIDS, TB နဲ့မျက်ဖျားရောဂါတိုက်ဖျက်ရေးအတွက်ကမ္ဘာရန်မုံငွေကိုကူညီရှာဖွေပေးခဲ့ပြီးအဲ့ဒီရန်မုံငွေရဲ့၃ပုံ၃ပုံကိုကျွန်တော်တို့ကထောက်ပံ့ပေးပါလေ AIDS ရောဂါတစ်ခုတည်းတိုက်ဖျက်ဖို့တမိုင်းမှာအကြီးအမားဆုံးကျန်းမာရေးရှေ့ဆောင်ရှေ့ရွက်ပြုမှုစီမံကိန်းဖြစ်တဲ့ AIDS ရောဂါတိုက်ဖျက်ရေးအရေးပေါ်စီမံကိန်းကိုကျွန်တော်တို့လွန်ခဲ့တဲ့2နှစ်ကထုတ်ပြန်ကြေညာခဲ့ပါလေ
အမေရိကန်ကဂျူပန်ဆောင်ရွက်မှုတွေကနေအကျိုးကျေးဇူးခံစားနေရပြီလို့လည်းသမရကပြောပါတယ
် As of March of this year the emergency plan hasand made treatment possible for more than 230,000 men, women, and children in sub-Saharan Africa, far exceeding the goals we set in January 2004.
ဒီမှာလာတာစပြီးအဲ့ဒီအရေးပေါ်စီမံကိန်းအရာအာဖရိကတိုက်ဆာဟာရာတဲကန္တရပတ်ဝန်းကျင်မှာရှိတဲ့အမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း 23,000 ကျော်ကိုစေကူတာပေးနိုင်ခဲ့ပါတယ်။ဒါဟာ2004ခုနှစ် January လမှာရည်မှန်းထားခဲ့တာထက်ပိုပြီးတော့တာနေပါတယ်။2008ခုနှစ်မကုန်ခင်အာဖရိကလူကလူကြီးတွေနဲ့ကလေးစုစုပေါင်းနှစ်တန်းရဲ့အသက်ကိုကယ်တင်ဖို့ဆေးကုသပေးရည်ရည်မှန်းချက်ပန်းတိုင်ရောက်အောင်ကျွန်တော်တို့လှုပ်ဆောင်နေပါလ
ေ။ HIV virus ကိုဆက်နှုန်းလျှော့ချဖို့ HIV virus ကိုဆက်နေသူတွေကိုဆေးကုသပေးဖို့ထိရောက်တဲ့စီမံကိန်းတွေချမှတ်ပေးတဲ့အတွက်ယူဂန်ဒါနဲ့ဘော့စဝါနာခေါင်းဆောင်တွေကိုသမရဘုရှ်ကအကုန်ပြုခဲ့ပါလေ။ဒါပေမဲ့သမရဘုရှ်အစိုးရအဖွဲ့အခုလိုဂျိုးပန်ဆောင်ရွက်နေတာတွေကိုဝါရှင်တန်အခြေစိုက် Trans Africa Forum ဆိုတဲ့အဖွဲ့ကခေါင်းဆောင် Bill Fletcher ကတော့သူကြားနေရတာတွေနဲ့ပတ်သက်ပြီးအထင်မကြီးမိပါဘူးလို့ပြောပါတယ်။သမရဘုရှ်ချမှတ်ထားတဲ့ရည်မှန်းချက်ကြီးတွေနဲ့ဒီရည်မှန်းချက်တွေအောင်မြင်ဖို့သုံးစွဲတဲ့တကယ့်ရန်ပုံငွေတွေကြားကွာဟမှုရှိနေပါတယ်လို့ Mr. Fletcher ကပြောပါတယ်
။ The administration certainly has made a very strong verbal commitment to fight against HIV/AIDS.And has made some financial commitments, but not what.
အစိုးရအဖွဲ့ဟာ HIV/AIDS ရောဂါတိုက်ဖျက်ရေးအတွက်အပေါင်းအရင်းတန်တန်နဲ့နှုတ်ကပတ်ပေးထားပြီးငွေကြေးထောက်ပံ့ခဲ့ပါတယ်။ဒါပေမဲ့ပေးထားတဲ့ကတိအတိုင်းမဟုတ်ပါဘူး။နောက်ဆက်တွဲလုပ်ကိုင်မှုတွေမှာပြဿနာတွေရှိနေသေးပါပဲ။
အမေရိကန်ပြည်ထောင်စုဟာငွေကြေးအရာပိုပြီးထောက်ပံ့မှုပေးတဲ့အပြင်အာဖရိကမှာဈေးသက်သာတဲ့ပြည်တွင်းပြည် HIV virus ပိုးနှိမ်ငင်စေထုတ်လုပ်မှုကိုမကန့်ကွက်တင်တော့ပဲကွန်ဒွန်ဖြန့်ဝေမှုတားမြစ်ထားတာတွေကိုပြန်လည်သုံးသပ်တဲ့လို့ Mr. Fletcher ကပြောပါတယ်။မကြာသေးခင်နှစ်တည်းအတွင်းက HIV virus ပြန့်နှံ့ကူးစက်မှုနှုန်းကို၃ပုံ၃ပုံအထိရှော့ချခဲ့တဲ့ယူဂန်ဒါနိုင်ငံမှာအိမ်တော်မပြုတ်ခင်လိင်ဆက်ဆံမှုကိုရှောင်ကျဉ်မှုကွန်ဒွန်ဝေပေးမယ်အစားအိမ်တော်ဘက်အပေါ်တစ္ဆာရှိဖို့ကိုအစိုးရကအားပေးခဲ့တယ်လို့သမရဘုရှ်အစိုးရအဖွဲ့ကအခိုင်အမာပြောကြားလိုက်ပါတယ်ရှင်